မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်မှုနှုန်းနေ့စဉ်ထောင်ချီမြင့်တက်နေတယ်လို့သိဆုံးမှုတွေလည်းတိုးပေါ်လာတဲ့ချိန်မှာပဲနိုင်ငံအတွင်းကိုဗစ် -19 ကာကွယ်ဆေးနဲ့ကုသဆေးဆိုပြီးလိမ့်လည်ရောင်းဝယ်နေတာတွေရှိနေကြောင်းကျန်းမာရေးအသံဝန်ကြီးဌာနပြောဝင်ရာဒေါက်တာတန်းရင်စိုးကသတိပေးလိုက်ပါတယ်
။ online မှာလိမ်ရောင်းနေတယ်လို့ပြောအောင်ပါနော်အဲ့ကျွန်တော်ကလည်းခက်တာအဲ့ online ကိုဘယ်လိုလုပ်ပြီးအရေးယူရမလဲမသိတာစုတ်စီတာတွတ်ပြောက်သွားရမှာနော်ဆရာဒီနေ့ကိုရောင်းနေကြတယ်ဆရာအိမ် delivery ရောက်လာတယ်။တောင်းနေအဲ့ပုံဆက်တယ်ညတော့ဆရာဆက်ဆံနေကြောက်ယူသွားပြီ။အချို့လူငွေလွှဲပေးလိုက်ပြီးတစ်ခါလာဆက်ပြီးယူသွားတာဘာအေးမှလည်းရောက်လာဘူးဆရာ။အဲ့တော့ဒီအရာကိုအမျိုးမျိုးပြီးပို့နော်ဒီနေ့ရက်ဒီလိုအုပ်စုရှိတယ်ဆရာ online ပေါ်မှာအဲ့တော့ဒီလိုလူတွေရဲ့နောက်ကိုပါမတော့အောင်လို့ပေါ့နော်။ဒီကနေကာဝေးဆိုတာသိပြီးပါဘူး။တခါလေကတောက်ကြည့်အောင်လို့လက်ရှိဒီကောင်ကတော့ကမ္ဘာ့ကျန်းမာရေးအဖွဲ့အသိမှတ်ပေးတာကိုခုမှမကြည့်ရပါဘူးဆိုတော့
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရားဝင်အသိမှတ်ပြုထားတဲ့ COVID-19 ကာကွယ်ဆေးမရှိသေးတဲ့အကြောင်းကျန်းမာရေးအသံဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းသိန်းစိုးက VOA ကိုရှင်းလင်းပြောပြသွားတာဖြစ်ပါတယ်ကျမ၏ဝန်ကြီးဌာနအနေနဲ့လည်း COVID-19 ရောဂါကာကွယ်ဆေးပြည်သူတို့အသိပေးချက်ဆိုပြီးဝန်ကြီးဌာနရဲ့ Facebook နဲ့ website တွေမှာအော်တိုဘလတ်ရည်ရည်ကကြေညာချက်တွေထုတ်ပြန်ထားပါတယ်အော်တိုဘလာဒီယန်ကတော့ COVID-19 ရောဂါနဲ့သေဆုံးသူနောက်ထပ်32ယောက်ရှိခဲ့ကြောင်းကျန်းမာရေးအသံဝန်ကြီးဌာနကကြေညာခဲ့ပါတယ်။ဒါကြောင့်သေဆုံးသူစုစုပေါင်း353ယောက်ရှိသွားပြီဖြစ်ပါတယ်။ Virus ကူးစက်ခံရသူကလည်း1142ယောက်ထပ်ပြီးအတည်ပြုခဲ့တာဖြစ်လို့ကူးစက်သူဦးရေ15525ဦးရှိသွားပြီဖြစ်ပါတယ်။